ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံဝိုင်းကလက်နက်ကင်ပဏိပခတ်တွေကြောင့်ကလဲတငယ်တွေပါဝင်ထိခိုက်ဒေဆုံးမှုတွေတိုးလာနေတဲ့ပေါ်ကုလသမဂ္ဂနဲ့လူခွင့်ရေးလှုပ်ရှားသူတွေစိုးရိမ်နေတဲ့ကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါလက်နက်ကင်ပဏိပခတ်တွေကြောင့်မြန်မာနိုင်ငံမှာဒီနှစ်2020ပြည်နယ်ပထမ3လအတွင်းမှာပဲကလဲတငယ်တရားကျော်တေဆုံးဒဏ်ရာရရှိခဲ့တာဟာပြည်ထောင်စုတစ်နှစ်လုံးရဲ့ထက်ဝက်ကျော်ရှိနေတဲ့ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာတည်နိုင်ရုံယုံကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်ဒီကင်းကနဲဟာ2018ခုနှစ်တနေ့လုံးထက်လည်းတိတိတာတာများနေတယ်လို့လည်းပြောပါတယ်။လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမရှိမြန်မာဒါရိုက်တာဦးအောင်မျိုးမင်းကတော့အစိုးရတပ်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့စီရင်တင်းမာနေတဲ့ရခိုင်ပြည်နယ်မှာကလေးငယ်တွေဆုံမှုများဆုံးဖြစ်တယ်လို့လည်းပြောပါတယ်
။ကျွန်တော်တို့ဒီဘက်မှာအခုဆိုလို့ရှိရင်ကျွန်တော်ဒီရခိုင်ဘက်မှာတိုက်ပွဲပုံပေါ်ဖြစ်လာတဲ့လူခွင့်ချုပ်ပေါင်းဖြစ်လာတဲ့အခါမှာပြန်ပြီးတော့စစ်ပွဲကြောင့်တွေဆုံတဲ့ကလေးရဲ့အခြေအနေကတော့တဖန်ပြန်ပြီးတော့ညစ်တက်လာတာပေါ့နော်။တကယ်ကိုကျွန်တော်တို့အရင်တော့ကဒီတေဆုံမှုကကျွန်တော်တို့ဒီကျမ်းမာရေးကြောင့်တေဆုံမှုလို့အဟာရနေပါလို့တေဆုံမှုဆိုတဲ့နေရာမျိုးကနေစစ်ပွဲကြောင့်တေဆုံတဲ့ကလေးတွေနှုံးကဒီခိုင်ဒီနေရာမှာပို့ပြီးတော့မြင့်လာတယ်ဒီနှစ်အတွင်းမှာဆိုရင်တော်တော်မြင့်လာတာကိုတွေ့ရပါပြီဗျာ
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုယူရထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်မှာပြည်ခရက်တပတ်တွင်းမှာပဲရာသား3ဦးတေဆုံပြီး9ဦးဒဏ်ရာရှိကြောင်းလည်းဖော်ပြခဲ့တာပါဦးအောင်မျိုးမင်းကတော့စီရင်ပဋိပက္ခအတွင်းလက်နက်ကင်ဖွဲ့တွေရဲ့မစင်မရှင်လုပ်ရက်တွေကြောင်းကလေးတငယ်တွေအမျိုးသမီးတွေပါဝင်ရပ်သားတွေတည်နေကြရတာလို့လည်းပြောပါတယ်
။ဒီနေ့ကပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီလက်နက်ကင်ပဋိပက္ခမှာကလေးတွေကိုယ်တိုင်ပါဝင်နေသိစားတော့နေသွားပါတယ်။ဒါပေမဲ့ဒီတိုက်ပွဲတွေကြားထဲမှာဒီလိုမျိုးမစင်မရှင်တိုက်ခတ်မှုတွေနောက်တစ်ခါသူတို့စာတင်နေတဲ့ကြောင်းတွေသူတို့ပုံအောင်နေတဲ့နေရာတွေကိုလက်နက်ကြီးကြတဲ့အတွက်တေဆုံမှုဖြစ်တဲ့ဟာကပထမအကြိမ်တစ်ခုပါ။နောက်တစ်ခုကတော့ကျွန်တော်တို့ဟိုဒီလိုမျိုးကိစ္စကြီးတွေ့ရလဲဆိုရင်တချို့အဲ့ဒီဒီလက်နက်လေးတွေနောက်ကကျွန်တော်လက်နက်နဲ့ပတ်သက်ပြီးတော့ဘုံနေဓာတ်တွေကိုကျွန်တော်တို့တွေ့ရှိပြီးတော့စော့ကစားရင်းနဲ့တွေ့ဆုံမှုကြီးကျွန်တော်တွေ့ရတယ်။ဒါတွေကတော့အများဆုံးတွေ့ဆုံမှုပေါ့နော်
။ရခိုင်ပြည်နယ်မှာလက်ရှိရှင်ထိတိုက်ပွဲတွေပြင်းထန်နေသည်တို့ပြီးခဲ့တဲ့အောက်တိုဘာလ19ရက်နေ့ကလည်းမြောက်မြို့ပေါ်ကိုလက်နက်ကြီးတွေကြောက်ပောက်ခွဲခဲ့တာကြောင့်အသက်9နှစ်အရွယ်ကလေးတူတွေ့ဆုံခဲ့ပါတယ်။မြောက်မြို့နဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းပါစင်ကတော့တိုက်ပွဲတွင်ကလေးတွေငယ်တွေ့ဆုံမှုတွေမရှိအောင်လက်နက်ကင်ဖွဲ့တွေအနေနဲ့အပြည့်ရစေဖို့လိုတယ်လို့လည်းပြောပါတယ်
။ပြောချင်တာကတော့20လက်နက်ကင်အဖွဲ့အစည်းတွေအနေနဲ့ပိုက်ဆက်ရစေဖို့ပေါ့နော်။ဘိုးဘနိုင်ငံရေးအတွင်းမှာဒီစီလေးလေးဆွေးနွေးပြီးတော့ဒီအပိုက်ခတ်ရစေပြီးမှဒလေးလေးတွေအသေးပြောက်နည်းနည်းအသေးပြောက်မရှိဘူးဖြစ်နေတဲ့ဒီစက်ဖက်အဖွဲ့အစည်းတွေကိုဘိုးဘနိုင်ငံရေးအတွင်းမှာဒီစီလေးလေးဆွေးနွေးပြီးတော့အပိုက်ခတ်ရစေဖို့ဒီလိုပဲ
ရခိုင်ပြည်နယ်မှာတိုက်ပွဲတွင်ရပ်သားထိခိုက်ဒေဆုံးဒဏ်ရတာတွေများပြားလာနေသလိုတိုက်ပွဲတွင်ရပ်သားတွေဒေဆုံးဒဏ်နဲ့ပတ်သက်ပြီးကျူးလွန်သူတွေကိုမြန်မာအာဏာပိုင်တွေအနေနဲ့ထိထိရောက်ရောက်အရေးယူဖို့လိုအပ်တယ်လို့လည်းညီမရှိမြန်မာကဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ကျွန်တော်တို့ဒီလိုမျိုးရပ်သားတွေအစီအစဉ်အမျိုးသမီးနဲ့ကလေးတွေဒေဆုံးမှုကလူခွင့်ချုပ်ဖောက်မှုဖြစ်တယ်လို့ကြားဆိုမှုလည်းဖြစ်ပါတယ်။အဲ့တော့ဒါမျိုးကိစ္စကဘယ်သူပဲကျူးလွန်ကျူးလွန်ဘယ်တပ်ဖွဲ့ရပဲကျူးလွန်ကျူးလွန်ကျူးလွန်မှုအတိုင်းကျွန်တော်တို့တရားဥပဒေရတောင်းကျစ်စစ်မှုစစ်စည်းကံရအရေးကြီးဖို့လိုအပ်ပါတယ
်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆရာလူခွင့်ရဲ့ထူးကိုယ်စားလှယ်ကောမန်အင်ဒရူးစ်ကလည်းရခိုင်ပြည်နယ်ကစီရေးပဏိပခတ်တွေအတွင်းကလေးတငယ်တွေပါဝင်ရပ်သားတွေထိခိုက်ဒေဆုံးမှုတွေကြုံနေရတဲ့ပေါ်ပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲတရိပ်ပိတ်ခဲ့ဖူးပါတယ်။ရခိုင်ပြည်နယ်ကခြေပါတချို့ကိုလက်နက်ကင်တပ်ဖွဲ့တွေပြင်းထန်တိုက်ခိုက်နေတာတွေကိုလည်းရှက်ရှင်းရစေဖို့နဲ့အရသာထိခိုက်ဒေဆုံးမှုတွေနဲ့အိုးအိမ်ဆုံးခါထွက်ပြေးနေရတဲ့ရှင်တွေတွေကိုအဆုံးသတ်နိုင်အောင်အပြစ်ခတ်ရစေကြဖို့လည်းလူခွင့်ရဲ့ထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတရင်ပေးပို့ထားတာဖြစ်ပါတယ်။